ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရုရှားကယူကရိန်းကိုကျူးကျော်တဲ့အပေါ်အရေးယူဖို့ပြက်ကွက်တာကိုယူကရိန်းသမ္မတကသတိပေးပြောကြားလိုက်ပြီးရုရှားအစိုးရအနေနဲ့ဒီရာဇဝတ်မှုအတွက်တာဝန်ယူရမယ်လို့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ယူကရိန်းပေါ်ကျူးကျော်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးယူဆောင်ရွက်လို့မရအောင်ရုရှားကဗီဒိုအာဏာကိုအသုံးချနေတာကိုလည်းယူကရိန်းသမ္မတဗလိုဒီမာဇာလင်စကီးကထောက်ပြခဲ့ပါတယ်။ယူကရိန်းအလံအမှတ်တံဆိပ်ပါစစ်ဝစ်စင်ဝဝစ်စင်ထားတဲ့ယူကရိန်းသမ္မတကအဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗီဒီယိုကနေတစ်ဆင့်15မိနစ်ကြာအောင်ပြောကြားခဲ့ပါတယ
်။ Якщо ваша відповідь ні, то діяти потрібно зараз.
ကုလသမဂ္ဂအဖွဲ့ကြီးကိုဖျက်သိမ်းတော့မလား။နိုင်ငံတကာဥပဒေတွေမရှိတော့ဘူးလား။ဒီလိုပါမဟုတ်ရင်တော့နိုင်ငံတကာသဘောတူညီချက်တွေကိုအမြန်ဆုံးကျင့်သုံးကြပါလို့ယူကရိန်းသမ္မတကတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားတပ်တွေဘူချာမြို့ကပြန်လည်ဆုတ်ခွာသွားပြီးနောက်အရသာ300လောက်အသက်ခံခဲ့ရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုခဲ့ပြီးနောက်သမ္မတဇာလင်စကီးကလုံခြုံရေးကောင်စီမှအခုလိုစကားပြောခဲ့တာပါကုလသမဂ္ဂဆိုင်ရာရုရှားကိုယ်စားလှယ်ကတော့သမ္မတဇာလင်စကီးပြောဆိုချက်နဲ့ရုရှားကမတရားမှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့အချက်ကိုပယ်ချခဲ့ပြီးရုရှားတပ်တွေရှေ့ဆက်မတွန်းနိုင်ပဲအခက်အခဲကြုံနေရတာကိုပင်အရသားတွေကိုထိခိုက်မှဆိုတဲ့အတွက်ဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့စစ်ကိုချက်ချင်းရပ်ပါလို့ပြောဆိုခဲ့ပါတယ်။